မြန်မာစစ်ကောင်စီပြောခွင့်ရကအောက်ခြေအုပ်ချုပ်ရေးအဖွဲ့တချို့မှာဖျဲသီးတွေရှိနေတယ်လို့ပြောအပြီးစစ်ကောင်စီခေါင်းဆောင်ကိုယ်တိုင်ကတက်တွင်းညီညွတ်ရေးကိုအလေးထားပြောဆိုလာတာကတက်တွင်းမှာအကွဲမှာစိုးရိမ်လာတာလို့စောင့်ကြည့်သူတချို့ကဆိုပါတယ်မတ်လ29ရက်တမတော်နေ့မတိုင်ခင်3ရက်မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအဲ့ဒီလိုပြောအပြီးတမတော်နေ့မှာလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတပ်ဖြိုခွဲဖို့ပြည်တွင်းပြည်ပအင်အားစုတွေကလှုံ့ဆော်နေတာကြောင့်တက်တွင်းမိသားစုတွေမှန်ကန်တဲ့အသည့်နဲ့ညီညွတ်ဖို့မှာကြားလိုက်ပါတယ်အပြင်မှာအစိမ်းရောင်ရှိပေမဲ့ရင်ထဲမှာ NLD ရောင်တန်းနေတဲ့ဒီမိုကရေစီအရေးကြိတ်ကြိုက်နေသူတွေများလာနေတယ်လို့တချို့သုံးသက်သူတွေကပြောဆိုနေချိန်မှာတချို့ကလည်းတက်ဖြိုခွဲတဲ့အထီတော်ဖြစ်မှာမဟုတ်ဘူးလို့ဆိုပါတယ်ကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့လ March 24ရက်နေ့စတဲ့ချိန်မြောက်သတင်းစာရှင်းလင်းပွဲမှာလက်နက်ကိုင်အဖွဲ့တွေတဲနဲ့ပြည်ပရောင်လူငယ်တွေပြန်လာခြင်းဆက်သွယ်ဖို့မှာအောက်ခြေအဖွဲ့တချို့တဲ့ဖျဲသီးရှိတာဆိုရင်အထက်အဖွဲ့တွေကိုဆက်သွယ်ဖို့အခုလိုပြောခဲ့ပါတယ
်တချို့နေရာတွေမှာခင်ဗျားတို့ပြောနေတဲ့ဖျဲသီးတွေရှိတယ်အဲ့ဒါကြောင့်မလို့သူတို့ဒီမဆက်သွယ်ခြင်းမူဓာတ်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတာဓာတ်ရိုက်ဆက်သွယ်ခြင်းတို့အတွက်ဓာတ်ရိုက်ဆက်သွယ်ပြီးတော့ကြဝင်ရောက်လာနေတယ်ရှိပါတယ်ခုနပြောတဲ့နီလာအစစ်စစ်ကန်တဲ့ဆက်သွယ်ရင်ဆက်သွယ်မဆက်သွယ်ဘူးဆိုရင်ဓာတ်ရိုက်ဆက်သွယ်နိုင်စရာနီလာနေရှိပါတယ်ဒီဖုန်းနံပါတ်တွေထုတ်ပြန်ကြညာတာရှိတယ်ပြည်ထောင်ဝန်ကြီးဌာနမှာဓာတ်ရိုက်ဆက်နိုင်တဲ့ဖုန်းတွေရှိတယ်ဒီဘက်မှာရှိတဲ့တိုင်းစစ်ဌာနချုပ်တွေကိုဓာတ်ရိုက်ဆက်နိုင်တဲ့ဖုန်းတွေရှိတယ်စိတ်ချရတဲ့နေရာတွေရှိပါတယ်မြောင်းသားရှိပါတယ
်ဒီပေါ်ရန်ကုန်တိုက်ကြီးမြို့နယ်စေတက်အမှတ်14ကနေစစ်အာဏာသိမ်းတာကိုဆန့်ကျင်ပြီး CDM လို့ထွက်လာခဲ့တဲ့ခွဲစိတ်ပါရဂူဗိုလ်ကြီးဒေါက်တာမင်းမမောင်ကအခုလိုသုံးသပ်ပြပါတယ
်ဗိုလ်ချုပ်စော်မင်းထွန်းစုနိုင်ကဒီလိုဖျဲသီးရှိနေတယ်ဆိုတာကိုထုတ်ဖော်ပြောဆိုလိုက်ခြင်းကတက်တွင်းမှာအကြောင်းတွေအယုံကြည်မရှိတဲ့သူတွေတက်ကိုပြန်ပြီးတော့အာခံတဲ့သူတွေရှိနေတယ်ဆိုတာကိုတရားဝင်ထုတ်ဖော်ပြောဆိုလိုက်တာပဲကြ။เนาะလက်ရှိတက်တွင်းမှာဖျဲသီးတွေဘလောက်များလဲဆိုရင်တရင်တိုင်းလူလူဒါပြည်သူရင်ခွင်းတို့เนาะပြည်သူပန်းတိုင်တို့မှာဆက်သွယ်လာတဲ့သူတွေရှိနေတယ်။အခုဆိုရင်ဒီဒုတိယဗိုလ်မှူးကြီးအဆင့်ထိတောင်မကဘူးပြပါဘောเนาะနောက်ပိုင်းဆိုရင်ဒါရောက်လာနိုင်တဲ့အနေအထားတွေရှိတယ်ပေါ့ဗျာ
။ဒါအပြင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းအခု89နှစ်မြောက်တက်မတော်နေ့စေပြပွဲမှာတက်တွင်းညီညွတ်ရေးအတွက်အခုလိုပြောခဲ့ပါတယ
်တက်တွင်းစီတွင်းညီညွတ်မှုဟာအလွန်ရေးကြီးတယ်ပြည်ပကျူးကျော်သူတွေနဲ့ဂုချိုးရှာနိုင်ငံရေးသမားအများအင်အားစုတွေဟာဒုတက်မတော်ကိုပြုတ်ကွက်အောင်ဖြုတ်ပြည်တွင်းပြည်ပမှနီလန်းပေါင်းစုံနဲ့လှုပ်ဆောင်နေကြတာဖြစ်တဲ့အတွက်ကြီးလက်ခိုင်မာတဲ့တက်တွင်းစီတွင်းညီညွတ်ရေးအမျက်ရှိနေဖို့လိုအပ်မှာဖြစ်တယ်ဒါကြောင့်တက်တွင်းစီတွင်းညီညွတ်မှုဒီရက်ခံမြဲစေဖို့အတွက်ချက်မှတ်ထားတဲ့စီစီတွေကျင့်ဖို့အများအတိုင်းဒီဒီကြကြလိုက်နာဆောင်ရွက်သွားကြပြီးတမတော်သားများနဲ့မိသားစုဝင်တွေဟာမှန်ကန်တဲ့အသည့်အမြင်ယုံကြည်ချက်ခံယူချက်တူညီစွာနဲ့ရဲဘော်ရဲဘက်စိတ်ထားပြီးညီကိုမောင်နှမတပွဲမိသားစုတပွဲအပြန်အလှန်လေးစားအလေးထားမှုတွေနဲ့စီလုံးညွန့်ညွတ်စွာနေထိုင်သွားကြဖို့မှာကြလို့တယ
်ဒီပေါ်မှာလဲဗိုလ်ကြီးဒေါက်တာမင်းမမောင်ကအခုလိုဆက်သုံးသပ်ပါတယ
်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတရားဝင်ခန်းနာကြီးမှာတက်တွင်းစီလုံးညွန့်ညွတ်ကြပါလို့ပြောနေပြီးဆိုကြရပဲကျွန်တော်တို့တက်အတွင်းမှာစီလုံးညို့မှုအကြောင်းတွေဖြစ်နေပြီဆိုတာကိုချပြနေတာပဲဗျကျွန်တော်တို့ဒီ precedian ဖြဲသီးတွေအနေနဲ့ကလည်းတက်ထဲမှာနေလို့မရတော့ဘူးဆိုရင်လွမြောက်နေမျိုးဆွဲထုတ်ရတာပေါ့ဗျအခုဆိုရင်ဒုတိယဗိုလ်မှူးအစ်စင်တွေတောင်ရောက်နေပေါ့ချို့အရာတွေမှာဆိုရင်ပေါ့ဗျကျွန်တော်တို့တိုင်းစစ်တာနာချုပ်တွေလို့နော်စေယုံတွေမှာတောင်မှာပဲဗိုလ်ကြီးတွေဗိုလ်မှူးတွေဗိုလ်မှူးကြီးတွေဗိုလ်ချုပ်တွေဒီထက်မကတဲ့မြင့်မြင့်တဲ့သူတွေပါပြည်သူ့ဘက်ကိုလျှို့ဝှက်ရက်တည်နေတယ်ပေါ့ဗျ
ဒါပေမဲ့တင်းနေကမဟာပြူဟာလေးလာရေးဖွဲ့အမှုဆောင်ဒါရိုက်တာတက်ရရှိဟောင်းဒေါက်တာနိုင်စေဦးကတော့တဦးချင်းကွဲလဲနိုင်ပေမဲ့တက်ပြိုကွဲမှာတော့မဟုတ်ဘူးလို့ဆိုပါတယ်
။ဒါက institution တိုင်းမှာကတော့ဟိုကျွန်တော်တို့ကလူတွေဟာသူ့ရဲ့ဟိုခံယူချက်စိတ်ဓာတ်မျိုးမျိုးရှိကောင်းရှိနိုင်တယ်ပေါ့နော်။ဒါကဟိုတက်မတော်မှာမဟုတ်ဘူးအစိုးရဝန်ကြီးဌာနတွေနော်တခြားဒီအရေးပဲ institution မှာလည်းဒီလိုပါပဲ။ဟိုတရားဝင်တရားပေါ်စိတ်ဓာတ်ကတော့အနည်းငယ်များကွာခြားမှုတွေရောရှိနိုင်တယ်လို့ပေါ့နော်။ဆိုတော့တက်မတော်ဆိုတဲ့ institution ကြီးဖြစ်လာဖို့ပဲကျွန်တော်တို့ကတော်တော်ရဲ့တော်ရိုက်ဖြစ်အောင်တိဆောက်တာဖြစ်ပါတယ်။ဒါပေမဲ့လည်းလူချို့ကလေးမှာကတော့တက်မတော်ရဲ့ဒါစီကန်းတွေကိုမလိုက်နာဘဲနဲ့ဖောက်ဖျက်သွားနိုင်တာတွေလည်းရှိတယ်။ကျွန်တော်လက်တွေ့မှာလည်းတချို့တက်မတော်ကနေပြီးတော့မှတစ်ဖက်ပဲပြောင်းသွားတယ်။နော်နိုင်ငံတော်သက်ဆိုင်မရှိတဲ့လူတွေလည်းအများကြီးရှိတယ်ဆိုတော့ကျွန်တော်မြင်နေရတယ်ပေါ့နော်။ဒါပေမဲ့တက်မတော်ဆိုတဲ့ institution ကတော့ပြုတ်ကွဲမှာမဟုတ်ဘူးဆိုတော့ကျွန်တော်လည်းဒါအခိုင်အမာကျွန်တော်ပြောရပါ
တယ်။ဒါပေမဲ့လည်းအခုလိုပြုတ်ကွဲလာမှာစိုးရိမ်နေတဲ့အတွက်စစ်ကောင်စီဒုကောင်ဆောင်ဒုဗိုလ်ချုပ်မှုကြီးစိုးဝဲလည်းတောက်လျှောက်တက်တွေလှည့်ပြီးဆက်စည်းုံနေရတယ်လို့ဗိုလ်ကြီးဒေါက်တာမင်းမောင်ကထောက်ပြပါတယ
်။ဒါဒုတိယအကြီးဆုံးကိုရံကလက်လည်ပြီးတဲ့ခါကျတော့ဒီမဲခိုးလူအာဏာသိမ်းရတာပါဟုတ်တယ်တွင်စီလုံးညို့တာပါဆိုပြီးတော့ဗျာသူလိုက်ပြီးတော့ပြောနေတက်ထဲမှာဖြစ်နေတဲ့မိသားစုတွေရဲ့အဓိကဒီခံစားချက်နဲ့ပေါ့နော်လက်တွေ့အခက်အခဲတွေကကျွန်တော်တို့ဒီလောင်ရင်လေးကငှက်တူလိုပဲဗျာ တော့လွတ်လပ်မှုကလည်းမရှိတော့ဘူးဗျာအကြောက်တရားရဲ့နေရာလည်းမွန့်ကျန်နေကြတယ်တက်ပြင်းထွက်လိုက်မယ်ဆိုရင်လည်းပဲသူအသားရွတ်နဲ့ဝင်လိုက်တယ်လို့ပေါ့ဗျာစစ်မြေပြင်ကိုရောက်သွားတယ်လို့ပဲကိုရောစေရောဒါမလုံးလုံးနာတွေခံစားနေရတယ်ဗျာတော့ပြည်သူတွေရဲ့အကြည့်ဒဏ်ကလည်းဒါသူတို့တွေကိုထောက်ထားစီတာပေါ့ဗျာတက်ကရုံးထွက်ဖို့သူတို့တွေထွက်ခွင့်တွေတင်ကြတယ်မလဲပဲအရေးရာဘူးဗျာအခုဆိုရင်တက်ပြင်းပြင်းစင်ကို62နှစ်တိတိုးလိုက်တဲ့ခါကျတော့တချို့ပြင်းစင်ယူကန်ဒီရဲဘော်အရာရှိတွေအထိနာကုန်နေဗျာဘုံမူကြီးတွေပိုကျုပ်တွေအခုဆိုရင်စစ်တပ်ရဲ့ဒုခေါင်းဆောင်ကိုယ်တိုင်စီယုံပြီးတော့နာကြီးအောင်ပြောဆိုစီယုံမှုတွေကိုသူတို့ညင်းဝင်နေပြီဗျ
။ဒါအပြင်တက်တွင်းဖိနှိပ်အဖြစ်ပေးမှုများတာကြောင့် CDM မလုံရဲပဲကိုယ့်ဟာကိုတင်းရှောင်စံမြုပ်နေသူတွေနဲ့တာဝန်အတိုင်းတကယ်မလုပ်သူတွေလည်းရှိလာနေတယ်လို့ဒေါက်တာမင်းမောင်မောင်ကဆက်ပြောပါတယ်။တကယ်တော့အရင်အာဏာသိမ်းတာတွေနဲ့မတူပဲအခုတက်နေပြည်သူမဲဆန္ဒကိုဆန့်ကျင်သိမ်းခဲ့တာကသတင်းဆက်သွယ်ရေးနည်းပညာခက်ကြီးမှဖြစ်လာတာမို့အရင်လိုအလွယ်တကူတရေအမှောင်ချဆက်သွယ်ဖြတ်နှိမ်နှင်းရခတ်သွားပြီလို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ